မင်္ဂလာပါဒေါက်တာသိန်းနဲ့ရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင
်မင်္ဂလာပ
ါဟုတ်ကဲ့ပါအဲဆရာဒေါက်တာသိန်းနဲ့ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမတ်မတ်စူးစမ်းနေရသူဖြစ်တဲ့ Now Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျန်လာတရနေ့မှာပြန်ဖွင့်တဲ့အခြေခံပညာကျောင်းတွေနဲ့ပတ်သက်လို့ပေါ့နော်မိဘတွေကအကြောင်းပြအရေးမအရေးကိစ္စတော်တော်လေးဆွေးနွေးကြဖြစ်နေပါတယ်ဆိုတော့ဟိုတချို့မိဘတွေကလည်းဟိုသူတို့သားသမီးတွေကိုအကြောင်းအပြအတင်သလားဆိုပြီးတော့မှဟိုစဉ်းစားခန့်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမှတ်ဆောင်ရွက်နေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြတယ်ဆိုတာကျွန်တော်နားလေတယ်ဒီနေ့အချိန်မှာဘာကြောင့်လဲဆိုတော့ကုသရောဂါလည်းရှိတယ်နောက်နိုင်ငံရေးချက်တဲ့လည်းရှိတယ်နောက်မြို့တွေမှာလည်းမတိမငြိမ်းနဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျတော့မိဘတွေစိုးရိမ်နေဆိုတာကျွန်တော်နားလေတယ်။နောက်ချောင်းတွေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူး။သူတက္ကသိုလ်တွေမှာဆိုရင်လည်းတက္ကသိုလ်ဆရာအားလုံးမိဘပါပဲ။တာဝန်ရစဲခံရတယ်။နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ချောင်းတွေမှာလည်းဒီဆရာတွေမလုံမလောက်ဖြစ်သွားတော့မိဘတွေအနေနဲ့သူတို့ကလေးတွေကိုချောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုတော့ဒီကာလမှာဝေကွဲမရဖြစ်နေဆိုတာကျွန်တော်နားလည်ပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘယ်လိုပဲအချက်တည်းရှိနေကလေးတွေအဲပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်။အဲဒီအတွက်နီလာမျိုးမျိုးရှိပါတယ်။ကလေးတွေပညာသင်ချနိုင်မှုအတွက်နီလာမျိုးမျိုးရှိပါတယ်။တချို့အကြောင်းမှာဟောအစဉ်ပြေရင်လည်းတချို့လုံမျိုးစိတ်ထားတဲ့နေရာမှာကိုယ်နဲ့ရင်းနှီးတိကျတဲ့ဆရာဆရာမရှိလို့ကြောင်းသွားမယ်ဆိုရင်ဒါဖြစ်ပါတယ်။ဒီကလေးကမသွားချင်တော့ဘူးဆိုရင်လည်းတခြားနီလာတွေရွေးချယ်စရာရှိပါတယ်။ကျွန်တော်ကတော့အခုလိုအချက်တည်းမှာသင်ယူမှုကိုမရနာလိမ့်ခြင်းကိုတက္ကသိုလ်ကျောင်းသားတွေကဒီအခြေခံပညာကျောင်းသားတွေကဆောင်ရွက်စေခြင်းနဲ့
ဟုတ်အဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အားလုံးဆိုင်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့တယ်လို့ပါပဲမိဘတွေမှာသူတို့ဆွေးရင်အဓိကဆွေးရင်တော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရဲ့အခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းဆွေးရင်လည်းနောက်တစ်ချို့မိဘတွေကြတော့လေဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တစ်ချို့ကကြတော့လေဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုတဲ့ဆွေးရင်မှုတွေလည်းရှိတာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်လဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့သူတွေတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပေါ်မှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပေါ်မှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာတရက်ကိုဘယ်အဆင့်တီတက်ပြီးတင်ပြီးပြီဆိုရင်အဲ့ဒီအဆင့်ကနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှမဆိုအခြေခံပညာသင်ရမယ့်အရွယ်ကမတိမနီယာဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟောကျွန်တော်တို့လည်းဝိုင်းတိုက်တော်မယ်ဒီဟောအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတက်သွားဖို့ကအဓိကပဲကျောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့ဒေတာသင်ယူရမယ့်စာကိုသူတို့တည်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုကလေးတွေကိုအဲတောင်းပြန်အပ်တဲ့သလားဒီအစိုးရအကြောင်းတွေမှာတောင်းပြန်ထားတဲ့သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်နေထင်ပါရဲ့ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးချက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအချိန်မှာဒီအစိုးရဖွင့်တဲ့ကျောင်းတွေလွတ်မယ်ဆိုရင်ဟာစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလေချင်ရှိချင်နေရလीဆရာကျမ်းမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်နာကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုတင်ယူတက်မြောက်စေချင်တယ်အဲ့တော့တင်ယူတက်မြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်ကြရည်ကဟာအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒါကျောင်းလာကပြီးရတော့အထက်ကဲရှိနေတာပေါ့လေကျွန်တော်ပုဂ္ဂလိကကျောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့ချိန်မှာဒီချင်းကုသယောဂအချက်တဲနိုင်ငံရေးအချက်တဲနောက်စီးပွားရေးအချက်တဲပါကြုံရတယ်ကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကကျောင်းတွေကအကျိုးအမြတ်ကိုအဓိကမှသာပဲနဲ့ကျောင်းသားတွေကိုရည်သွေးရှိတဲ့ပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကကျောင်းတွေလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာချေပြူကျောင်းတွေပေါ်လာဖို့ပေါ့ကိုရရွာမှာရှိတဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့သူတွေနဲ့ညှိနှိုင်းပြီးတော့ကိုယ့်ရရမှာပညာသင်စားနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့။ဒါတချို့မိဘတွေကျတော့ကိုယ့်အိမ်မှာရင်သင်တဲ့ home schooling လေ home education ပေါ့အဲ့ဒါလေးတွေလုပ်တင်တယ်။ဒါမိဘကကိုယ့်ကလေးတွေအိမ်မှာတချို့မိဘတွေကသူကလေးရဲ့ တင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲလိုမိဘကိုယ်တိုင်တင်တာတော့မဟုတ်မိဘကအဲရင်းနေတဲ့အဲဆရာဆရာမတွေပေါ့အဲသိခေါ်ပြီးတော့ကလေးကိုတင်ပေးတာအဲတော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မှာကပို့လို့ရနေဆိုရင်အိမ်မှာတင်နိုင်အောင်ပေါ့ home schooling home education နေနဲ့တင်စေချင်တယ်တော့ဝေးဝေးမသွားဘဲနဲ့ကိုယ်ရက်ခွက်ထဲမှာပဲအိမ်ကြီးနာချင်းတွေအသက်တူရွယ်တူကလေးတွေဆုပြီးတော့အိမ်မှာဆုပြီးတော့အဲ့လိုမျိုးအဲဒီကြားရွာချစ်ပြုတယ်ပေါ့အဲပညာသင်ဝိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်။နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်။ပုဂ္ဂလိကကျောင်းတွေကိုလည်းအဲမြစ်တာကျွန်တော်တို့လည်းမြစ်တရားခံထားတယ်။သိပြီးတော့ရေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့လိုဆောင်ရွက်ပေးစေချင်ပါအဲ့ဒီပြင်နောက်အခွင့်အလမ်းတွေလည်းရှိတယ်လေအင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့တင်တဲ့ကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်။ဒါစေတနာရှင်ဆရာဆရာမတွေလေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာ။ဒီအတန်းဆုံးမဲ့ကျွန်တော်များများတွေ့တယ်။မူလာတန်းအရွယ်မူချိုကလေးအရွယ်အလေတန်းထက်တန်းအရွယ်တက္ကသိုလ်စင်တီပေါ့အခုတက္ကသိုလ်စင်တီဒီ online နဲ့တက္ကသိုလ်စင်ညာအစီပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်။အဲ့ဒီလိုမျိုး internetအစီအစဉ်တဲ့နေရာတွေမှာလည်းအင်တာနက်ကနေစင်ပြယူလို့ရတယ်။ဆိုတော့အဲဒီ online course လည်းယူလို့ရတယ်။သို့မဟုတ်ကိုသိရင်ကျင်တဲ့ဘာသာရပ်မှာပဲ YouTube မှာလည်းအဲဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာတွေရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်။အဲ့ဒါတွေကနေသင်ယူလို့ရပါတယ်။ဒါကတော့ internet အစီအစဉ်ပြတဲ့နေရာမှာပေါ့လေ။ internet ကဒီမြို့တွေမှာမြို့ကြီးတွေမှာတော့အစီအစဉ်နိုင်တယ်။ဒါတော့မှမကြမကြဖြတ်တောက်ခံရတယ်။အဲမြို့ဝေးလံတဲ့နေရာတွေကတော့ internet ခက်ခဲတယ်ဆိုတော့အဲ့ဒီအင်တာနက်ခက်ခဲတဲ့နေရာအင်တာနက်မရှိပေမဲ့လည်းသင်ယူမှုကိုမပြတ်အောင်လုပ်တင်တယ်ခုနကပြောတဲ့ဒီရရအခြေပြုတဲ့စာသင်ဝိုင်းလေးတွေကဒီအင်တာနက်မလိုဘဲနဲ့ပေါ့ဆရာဆရာမတွေနဲ့ညနေချင်းဆိုင်သင်တဲ့စာသင်ဝိုင်းလေးတွေလုပ်စီချင်ပါတယ
်နောက်တစ်ခုကကျတော့ဒီအကျမ်းမဖက်အာနာဖီဆန်တဲ့ဒီ CDM နှုတ်ဆောင်မှုပါဆရာရဲ့အများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာဆရာနေဆရာမနေရာတော်တော်များများလက်လက်နေပါရဲ့ဆိုတော့စစ်ကောင်ဆရာလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာရှိရလေဆိုတော့ဥမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုစာနေစာအခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါမဲ့တခုရှိတာကဒီတက်ဆာရဘာသာရပ်ပေါ့နော်အဲ့လိုဘာသာရပ်ဒီနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာဆရာမတွေနေရာမှာအခုလိုဆရာအစ်စ်တင်တဲ့အစားထိုးခံပြီးတင်တဲ့နေရာမှာရောဘယ်လိုမျိုးဒီတောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာအစ်စ်တွေထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးကအရန်ပဲမြင့်လာတယ်ဆရာအစ်စ်တွေကနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဘာသာရပ်လည်းနားလည်ပြီးတင်တတ်သွားပြီးတောင်းသားတွေကြောင်းနဲ့တည်ပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုအဲစာဝင်ရက်တက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့စာထုတ်မယ်ဆိုရင်တင်တဲ့ဆရာမှလည်းခက်ခဲရှိတယ်။အကျောင်းသားတွေလည်းခက်ခဲရှိတယ်။တင်တဲ့ဆရာကလည်းသူတို့ဘာတရားမချင်ကျင်သေးဘူး။တင်တဲ့နည်းစနစ်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာသင်ခန်းထဲဝင်ရုံနဲ့စာသင်လို့မရပါဘူး။ဒီကျောင်းဆရာတယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်။အများကြီးလေ့ကျင့်ကြိုးဆောင်ရတယ်။ဆိုတော့ကျွမ်းကျင်ပြီးတော့မှစာသင်ခန်းဝင်။ဒီကျောင်းဆရာတယောက်ကစာသင်ခန်းထဲရောက်ရင်သူတင်ရမယ့်ဘာတရားကိုကျွမ်းကျင်အောင်လည်းမကဘူး။အဲတင်မဲ့နီလာနေတဲ့သူချမ်းကျင်ရတယ်ကလေးတွေကြောင့်လည်းသူနားလည်ရတယ်ဆိုကလေးတွေကိုဘယ်လိုတင်မယ်ဆိုတော့အချိန်တွေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရတယ်အဲ့ဒီလိုမှကလေးတွေကဒီတင်ယူတဲ့ဗတ္တရမှာထိထိရောက်ရောက်ဖြစ်နိုင်တယ်အဲတွေ့ကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါခက်ခဲရှိနေမှာလေအဲ့ဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူး
ဟုတ်ကဲ့ပါဆရာ။နောက်အခုဒါပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေ။အခုဆက်ပြီးတော့အစင်းမြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဆိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီဆာဗာဂျူဖက်ဒရယ်ယူနီဗာစီတီဆိုပြီးတော့မှဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ပေါ်မောက်ခါတွေနဲ့ online ပေါ်ကနေပြီးတော့ပညာသင်တန်းမှုပိုင်းတွေကိုလုပ်နေတာရှိလာနေပါပြီ။ဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်တခုကနေတင်မဲ့အစင်းမ်းဆိုရင်ဂျွန်လာထဲမှာစတော့မယ်ပေါ့လေ။ဆိုတော့ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ပိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတက်လို့နှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုကိုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာရုံစိုက်တင်လဲဘယ်လိုမျိုးကိစ္စတွေဒီလိုစိုက်ပြီးတော့သင်ယူတင်လဲလို့ဆရာအကြံပြုချင်ပါလေရှင
်သူပြောတဲ့ဒီ virtual federal university စတင်မှုတိုင်ပင်တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဒီနိုင်ငံမှာတက္ကသိုလ်မှာတင်နေတဲ့မြန်မာနိုင်ငံသားဆရာဆရာဆရာမတွေပေါ့ဒီမြန်မာနိုင်ငံပညာရေးကိုမြှင့်တင်ပေးခြင်းနဲ့နိုင်ငံသားဆရာဆရာမတွေကိုအဲသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပေါ့သူတို့ ਨੇ ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရေနောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့ အဲတက်တူတွေပြန်မတက်ချင်တော့ဘူးဒီစေစိုးအောက်ထုတ်တဲ့အောက်မှာတက်တူမတက်ချင်တော့ဒါပေမဲ့သူတို့ပညာသင်ယူရှင်တယ်အဲ့ဒီအတွက်သူတို့နဲ့အဆက်အသွယ်ရှိတဲ့ဆရာသမားတွေနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာသမားတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေလည်းလူလူလာလာရှိတယ်အွန်လိုင်းနဲ့သင်တယ်အခုဆိုစတာဒီသမိုင်းဘာသာရပ်တွေနောက်ဒီ critical thinking နဲ့ critical writing
ဒီပါတရက်ဒီနောက်ဖက်ဒရယ်အကြောင်းဒါဒီပင်ရဖို့ရှိပါနောက်တခြားပါတရက်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုပုံပါပေါ့ကျောင်းသားတွေလူဝချင်းရဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်ဆိုတော့အဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလာလာရှိတယ်ဒီတက်ကတူထူထောင်တာလည်းကျောင်းသားတွေကိုယ်တိုင်ပါတယ်အဲ့ဒီအတွက်အရန်ကောင်းတယ်ဆရာတော့တေယူဘက်ကျောင်းသားတွေဘက်ကပေါ့နော်ဆိုတော့ကျွန်တော်မေးသလိ
ကျွန်တော်တို့ကျောင်းသားတွေဘက်ကရောဘာကိုအဓိဟိုအလေးထားပြီးတော့ဒီသင်ယူမှုမှာအသင်ယူတဲ့နယ်လို့ဆရာအကြံပြုကြပါလဲရှင်။ကျောင်းဒီကတော့ကျောင်းသားတွေသူတို့ဘာကိုလေ့လာခြင်းလဲသူတို့ဘာတရားပိုင်းဆိုင်ရပေါ့။သူတို့လေ့လာခြင်းနဲ့ဘာတရားကိုအဲ့တက်တူကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းမှာကျွန်တော်တို့ကတော့ဘယ်လိုဘာတရားမျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက
ဆရာလေးနဲ့တာဝန်ပြီးတော့လုပ်ကြဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့ပြည်မှုမျိုးဖြစ်မှာပါနောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်ဆိုတော့အရင်ထဲကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတော်အားထားမှာကိုမနေဒီရေမောင်းတန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပ
ဒီမကတော့ဘူးလေအခုကျောင်းနေမှာလဲဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုစမ်းသပ်ပြကြပြီဒါပညာချက်တွေလည်းထုတ်တာလေဆရာတွေအများကြီးလည်းလုံးကျောက်ကတော့ကျွန်တော်တို့ပညာကြီးရဲ့အမှောင်နဲ့ပြန်ရောက်သွားတယ်အဲ့ဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာကြီးကအားမပူလောက်တော့ဘူးတကယ်ပညာမရတော့ဘူးဆိုရင်ခုပညာရအောင်ကိုယ်တိုင်ဆောင်ရွက်ဖို့ကျွန်တော်အဲ့ဒါကြောင့်တိုက်တွန်း ပညာရဖို့တကယ်အရေးသွေးရှိတဲ့ပညာပါကျွန်တော်ကအတန်းအောင်ရုံလေးဝဲလက်မရရုံလေးပညာကိုကျွန်တော်တန်ဖို့မထားပါဘူးကျွန်တော်တကယ်တတ်တာကိုတန်ဖို့ထားတယ်တကယ်စောင့်ရည်ရှိတဲ့ပညာအဲဒီတကယ်စောင့်ရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာလေးနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ဆောင်ရွက်ပေးစေချင်ပါတယ်